ကလေးစစ်သားစုဆောင်အသုံးပြုမှုကိုတားမြစ်တဲ့နိုင်ငံကာဥပဒေတည့်ရက်မြန်မာနိုင်ငံအနေနဲ့မဖြစ်မနေလိုက်နာဖို့သဘောတူလက်မှတ်ထိုးလိုက်ပါပြီ CRC Optional Protocol တည့်ရက်ဖြစ်တဲ့ကလေးသူငယ်များခွင့်ရသဘောတူညီချက်နောက်ဆက်တွဲစာချုပ်မှာမြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲလက်မှတ်ထိုးလိုက်တာပါဒီနောက်ဆက်တွဲစာချုပ်ကိုလက်မှတ်ထိုးခြင်းအပြင်လူခွင့်ရတိုးတက်မှုတွေဘယ်လိုရှိလာနိုင်မလဲဒီစာချုပ်ပါတိုင်လိုက်နာဖို့ဘယ်လိုအခက်အခဲတွေရောရှိနိုင်မလဲအပြည့်စုံကိုတော့မမေခါကစုံစမ်းပြီးများတင်ပြထားပါတယ်ခင်ဗျာ
လက်နက်ကင်ပရိပခါတွေမှာကလေးသူငယ်တွေအတုံးချနေတာရက်တက်နိုင်ဖို့ကလေးသူငယ်အခွင့်အရေးများဆိုင်ရာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြုစာချုပ် CRC OPAC ကိုမြန်မာနိုင်ငံကပြီးခဲ့တဲ့ရက်ပိုင်းကပဲလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။စာချုပ်ပါသဘောတူညီချက်အရအသက်18နှစ်အောက်ကလေးတွေကိုနိုင်ငံရဲ့ဘယ်လက်နက်ကင်အဖွဲ့အစည်းတွေမှမဆိုစစ်သားဖြစ်စုဆောင်းခေါ်ယူတာကိုတားမြစ်တယ်လို့ဒီတားမြစ်ချက်အရပြည်တွင်းဥပဒေတွေမှာလည်းထည့်သွင်းရမှာဖြစ်ပါတယ်။ဒီလိုထိုးတဲ့အပေါ်မှာတော့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်။ဒါပေမဲ့ဒီလက်မှတ်ထိုးတာကအစိုးရတွေမဟုတ်ဘဲတိုင်းပြည်တွင်းမှာရှိနေတဲ့လက်နက်ကင်အဖွဲ့တွေမှာပါတက်ရောက်ရမှာဖြစ်တဲ့အတွက်လက်နက်ကင်အဖွဲ့များသောရှိနေတဲ့မြန်မာနိုင်ငံအတွက်ကတော့ဒါဟာကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါ။ညီမချင်းမြန်မာကဦးအောင်မျိုးမင်းကတော့အခုလိုစာချုပ်လိုက်တဲ့အပေါ်ကြိုဆိုလိုက်ပြီးစာချုပ်ပါအချက်တွေတကယ်လိုက်နာဖို့ဘလို့အခက်ခဲတွေရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားခဲ့ပါတယ်
။နိုင်ငံအနေနဲ့လက်မှတ်ထိုးထားပြီးမယ်ဒီကလေးစစ်သားတုံ့ပြုနဲ့ပတ်သက်နေတဲ့အရင်းတွေတပ်ဖွဲ့တွေစစ်သားစုဆောင်ရေးစခန်းမှာဒါကိုအလေးမထားတဲ့ပြဿနာဒါကိုကျွန်တော်ကြုံရတယ်။နောက်တစ်ခုကကျွန်တော်တိုင်းပြည်မှာကဟိုမှတ်ပုံတင်ပေါ့နော်အသက်အရွယ်ကိုကတ်ဟိုတကယ်တမ်းစစ်စစ်နိုင်တဲ့ verification လုပ်နိုင်တဲ့မှတ်ပုံတင်ကကလေးတိုင်းမှာမရှိကြဘူး။အထူးသဖြင့်ဒီ nameဒီကျေလက်ဒေတာနဲ့တိုင်းရင်းသားဒေတာတွေမတည်ရင်တဲ့ဒေတာတွေမှာဆိုရှင်မှတ်ပုတ်တင်လည်းမရတယ်လို့မှတ်ပုတ်တင်လို့ရကောင်းမှလည်းမသိဘူးအဲ့တော့ကလေးတယောက်ကဒီအသက်မပြည့်ပဲနဲ့ပြတ်တက်တဲ့ခေါ်ခံထိရဒါမျိုးသုံးဖြူခံထိရဆိုရင်တတိကမှတ်ပုတ်တင်မရှိတာရယ်နောက်ရှိလာလို့ရှိရင်လည်းတချို့ကဒီငွေလေးအသုံးပြုပြီးတော့မှတ်ပုတ်တင်ကိုအတုလုပ်တာအသက်ကိုလိမ့်လိုက်တဲ့ဟာမျိုးကလေးစစ်သားမြောက်လားမမြောက်လားအသက်ကိုစီစစ်တဲ့အချိန်မှာအဓိကကြုံတွေ့ရတဲ့ပြဿနာဖြစ်ပါတယ်
မြန်မာနိုင်ငံကဒီလိုနှုတ်ဆက်တွဲစာချုပ်ကိုအတည်ပြုလက်ခံတဲ့169နိုင်ငံမြောက်ဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးဖွဲ့ကဦးစင်မြိုင်ကတော့ကလေးစစ်သားတွေပပျောက်ဖို့လှုံ့ဆော်နေတဲ့အပိုင်းကိုအခုလိုပြောပြသွားခဲ့တာ
ပါ။တင်းနန်းနေမှာရှင်းလင်းဆွေးနွေးတယ်။နောက်အခါအားလျော်စွာပေးပို့ဆက်သွယ်တဲ့စာတွေထဲမှာထည့်ပြီးတော့ဖော်ပြပြီးတိုက်တွန်းတယ်။ဒီလိုလေးတော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်။တော့တကယ်အကောင့်တွေဖော်အားမှာတော့အစိုးရပဲ
။ညီမချင်းမြန်မာကဦးအောင်မျိုးမင်းကတော့ဒီလိုလက်မှတ်ထိုးတာမှာအစိုးရဘက်ကချွင်းချက်အနေနဲ့ထားပြီးလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဘလို့ချွင်းချက်တင်တဲ့လက်မှတ်ရေးထိုးခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဦးအောင်မျိုးမင်းက
ချွင်းချက်ဆိုတာကတော့ဒါကိုမလိုက်နိုင်အောင်မဟုတ်ဘူးဒါပေမဲ့တကယ်တမ်းလိုက်နိုင်ရင်အခက်အခဲရှိတဲ့အတွက်ဒီကိစ္စကိုမှတ်ချက်ပြုထားတဲ့သဘောမျိုးပါဘာကြောင့်လဲဆိုတော့အပိုက်လေးမှာကအစိုးရအနေနဲ့ကိုယ့်ရဲ့တက်တွင်းမှာ18နှစ်ယောက်ကလေးတွေကိုစစ်မှုထမ်းခိုင်းတာစူဆောင်းတာမလုပ်ရတဲ့အပြင်တိုင်းပြည်အတွင်းမှာရှိတဲ့လက်နက်ကင်ဖွဲ့ပန်းတပြအတွင်းမှာလဲအသက်18နှစ်ယောက်ကလေးတွေကိုဆန္ဒပါစီဖြစ်စီမပါစီဖြစ်စီစစ်မှုထမ်းခြင်းမဖြစ်အောင်ကာကွယ်ပေးရမယ်လူအပ်တယ်လို့လှုပ်ဆောင်ပေးရမယ်ဆိုတဲ့ချက်ပါတယ်အချိန်ဒီမှာလက်နက်ကင်တပ်ဖွဲ့တွေကအသုံးပြုတာရှိတယ်သူတို့ကိုအသုံးမပြုဖို့အတွက်တားဆီးရည်လှုပ်ဖို့အတွက်အချိန်ဒီမရှိသေးတဲ့အတွက်ဒီအပိုင်းကိုသူတို့အနေနဲ့တာဝန်မယူနိုင်သေးဘူးဆိုပြီးတော့မှတ်ချက်ပြုပြီးတော့ထိုးထားတာကိုတွေ့ရပါတယ
်လက်ရှိမှာတော့လက်နက်ကင်အဖွဲ့တွေဘက်ကကလေးတွေကိုစစ်မှုထမ်းစေတာရပ်တန့်နိုင်ဖို့အစိုးရလှုပ်ဆောင်နိုင်ဖို့ကအားနည်းနေပြီးဒါတွေကိုလှုပ်ဆောင်နိုင်ဖို့ဆိုရင်ကလေးစစ်မှုထမ်းတာနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုအပြစ်ကရဲစဲရေးသဘောတူညီမှုတွေမှာပါထည့်သွင်းဆွေးနွေးဖို့လိုအပ်နေတယ်လို့ညီမချင်းမြန်မာကဦးအောင်မျိုးမင်းကဆိုပါတယ်။ကုလသမဂ္ဂကထုတ်ပြန်တဲ့ကလေးတငယ်များကိုစစ်မှုထမ်းခြင်းဆိုင်ရာအစီရင်ခံစာအရမြန်မာနိုင်ငံဟာကလေးတငယ်တွေကိုအသုံးပြုတဲ့စိုးဝါးတဲ့နိုင်ငံတွေစီးရင်ထဲမှာပါဝင်နေပါတယ်။အသက်မပြည့်သေးတဲ့ကလေးတငယ်တွေကိုစစ်သားဖြစ်စုဆောင်းတာစစ်သားဖြစ်စေခိုင်းတာတွေကျူးလွန်တဲ့နိုင်ငံတစ်ခုအနေနဲ့ဖော်ပြထားခြင်းခံရတဲ့နိုင်ငံဖြစ်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထိုင်ဝန်ကြီးဌာနကပြီးခဲ့တဲ့မေလကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရ2014ကနေ2019မတ်လအထိအရွယ်မရောက်သေးတဲ့ကလေးတငယ်ပေါင်း1600နီးပါးကိုတက်မတော်ကနှုတ်ထွက်ခင်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။